ခမီးတော်သာရောတန်ရှင်တော်ဝိညာဉ်တော်ဤနာမတော်မြတ်နှင့်အာမင်ကျလာစွာသောညီကိုမောင်နှမအပေါင်းတို့ဧပြီလ29ရက်နေ့ဟာဖြင့်တနင်္လာနေ့ဖြစ်ပါတယ်ဘတ်စကာပွဲဒုတိယတနင်္လာပြီတနင်္လာနေ့ဖြစ်ပါတယ်ကျမ်းစာအနေနဲ့ကတော့တန်ယောဟန်ခန်းကြီး3ခန်းငယ်1ကနေ8ကိုဒီထောက်ရှုဖို့ဖြစ်ပါတယ်တန်ယောဟန်ခန်းကြီး3ခန်းငယ်1ကနေ8ဟာဘာကြောင့်လဲဆိုတော့ကခန်းကြီး3 1ကနေ8ဟာသခင်ဇူးနဲ့နီကိုဒီမုစ်အကြောင်းတို့ပဲဖြစ်ပါတယ်အခုကျမ်းစာတော်ကိုကျွန်တော်တို့နာကြားပြီးတဲ့နောက်ထောက်ရှုကြပါစို့ဂျူးလူမျိုးတို့ကိုအုပ်ချုပ်သူတူဖြစ်သောနီကိုဒီမုစ်အမည်ရှိသည့်ဖာရိစီဦးတယောက်ရှိ၏ဤသူသည်ညအချိန်၌သခင်ယေရှုထံသို့လာပြေးလျင်ရာဘီကိုရောသည်ဖျားသခင်ထံတော်မှကြွလာတော်မူသောဆရာသခင်ဖြစ်ကြောင်းကျွန်ုပ်တို့သိကြပါ၏အကြောင်းမူကားကိုရောပြုလုပ်တော်မူသောဤအံ့ဩဖွယ်တကူလက္ခဏာများကိုဖျားသခင်နှင့်အတူမရှိသောသူမည်သူမျှမပြုတ်လို့နိုင်ပါဟုလျှောက်ထားလေ။ယေရှုကသင်အားငါဧကံအမှန်ဆိုသည်ကအသစ်တဖန်မွေးဖွားခြင်းမခံရသောသူမည်သူမျှဖျားသခင်နိုင်ငံတော်ကိုမမြင်ရဟုသူအားဖြေကြားတော်မူ၏။နီကိုဒီမုစ်ကလည်းလူတဦးသည်အသက်ကြီးသောအခါမိခဲ့သို့မွေးဖွားခြင်းခံနိုင်ပါမည်နီ။သူသည်အမိဝမ်းထဲသို့ဒုတိယအချိန်ပြန်ဝင်၍မွေးဖွားခြင်းကိုခံနိုင်ပါမည်လောဟုကိုရောအားလျှောက်လေ။ယေရှုကလည်းသူအားဖြေတော်မူသည်မှာသင်အားငါဧကံမှန်ဆိုသည်ကရေဖြင့်၎င်းတန်ရှင်းသောဝိညာဉ်တော်ဖြင့်၎င်းမွေးဖွားခြင်းကိုမခံသောသူသည်ဖျားသခင်၏နိုင်ငံတော်သို့မဝင်နိုင်ရ။သွေးသားမှမွေးဖွားသောသူသည်သွေးသားဖြစ်၍ဝိညာဉ်တော်မှမွေးဖွားသောသူသည်ဝိညာဉ်တော်ဖြစ်၏။သင်တို့သည်နောက်တစ်ချိန်မွေးဖွားခြင်းခံရမည်ဟုသင်ကိုငါဆိုသောကြောင့်ဟန့်ဩခြင်းမရှိနှင့်။လေသည်မိမိလိုရာအရာတို့တိုက်ခ၏။လေတိုက်တံကိုသင်ကြားရသောလေ၎င်းသည်မိသည့်အရာမှလာ၍မည်သည့်အရာသို့သွားသည်ကိုသင်မသိဝိညာဉ်တော်ဖျားအားဝိညာဉ်တော်ဖျားဝိညာဉ်တော်အားဖြင့်မွေးဖွားခြင်းခံကြသူတို့သည်လည်းထိုနည်းတူဖြစ်ကြသည်ဟုမိတ်တော်မူ၏ဤသည်ကယေရှုသခင်၏မောမြတ်သောဧဝံဂေလိတရားတော်ဖြစ်သည်ကျေလာစွာသောညီကိုမောင်နှမအပေါင်းတို့ဒီကြမ်းချက်ကိုအချစ်ခံပြီးတဲ့နောက်သုံးသပ်ထောက်ရှုဖို့အချက်အနေနဲ့ငယ်ရှိပါတယ်။ဝေမြတ်ဘုရားရှိပရမတ်တစ်ချက်အနေနဲ့ဒီသုံးသပ်ထောက်ရှုဖို့ဟာတင့်ရဲ့ယုံကြည်ခြင်းကိုနှုတ်ကပတ်တော်ကိုဖတ်ကြားထောက်ရှုခြင်းအပြင်ကြီးထွားရှင်သန်စေပါဆိုတဲ့နိုးစော်ချက်ပဲဖြစ်ပါတယ်။နီကိုဒီမုဆိုတဲ့ပုဂ္ဂိုလ်ဟာဖာရစီဦးတွေရဲ့အကြီးအကဲတူဖြစ်ပါတယ်။ဒါပေမဲ့သူဟာယုဒာဖြောင့်မှန်ပြီးတဲ့နောက်စိတ်ကောင်းရှိတဲ့သူတူလည်းဖြစ်ပါတယ်။ဒါကြောင့်သခင်ယေရှုနဲ့နှစ်ယောက်သာတွေ့ဆုံခြင်းနဲ့စိတ်ဟာအင်မတန်မှနီကိုဒီမုစ်မှာဒီပြင်းပြင်းထန်ထန်ရှိပါတယ်။နှစ်ယောက်တွေ့ဆုံပြီးတဲ့နောက်လှုပ်လှစွာစကားပြောနိုင်တာညအချိန်ကာလဖြစ်သည့်အတွက်ကြောင့်သူအဲ့ဒီညအချိန်ကာလကိုရွေးချယ်ပြီးနောက်သခင်ဆုနဲ့တွေ့ဖို့ကြိုးစားခြင်းပဲဖြစ်ပါတယ်။ခြေလာစွာသောညီကိုမောင်နှမပေါင်းတို့ဆုတောင်းခြင်းဆိုတဲ့သခင်ဆုနဲ့ဆုံတွေ့ခြင်းဆိုတာတကယ်တော့တီးတဲ့အချိန်နဲ့တီးတဲ့နေရာတတ်မှတ်ထားရင်ပိုးပြီးတဲ့နောက်ကောင်းပါလေ။ဆုတောင်းခြင်းဖျားရှုခိုးခြင်းဆိုတဲ့ကိစ္စဟာအခြေအနေနဲ့နေရာအရပြောရမယ်ဆိုလို့ရှိရင်တိတ်ဆိတ်ပြန်တော့ဆူညံတန်ကင်းတဲ့အချိန် Nia Tedong Teta Pite Nia Piashi Kulu Gonde Ayum Pulu Gonde Niaru Pin Senta Bida now Era Lula Swapin Sudong Jin with Pujalu Shin Bobina now Tia Mushiba Niarema Piad Kingune Zagapio Nandi Mandolebe the gay Nene Shanshan Titi Yao Yao Piad Kine Nguja no Titwe Zagabio Nay Natong Nambu Sura Guna Biore Tidan Kan Piagan Lu Niamu They say that Niamu Echan de Niamu Sunyanjin Kime de Niamu Ayum Pulu Gone Niamu Rigu Yiche Birana Chinka Apian Leve They say that Chinkarima Pilushin Piashi Koyara Imadama Genusia Pidesura Alum Tibe Piba Dalebe Nicodi Muse The Kanyu Jenna Kanzache Hapin General Ludharuye Kanyu Jet Kanzache Ve Piba Dajamu Suit Down Yen to a Thidan Tarthin De Sude Tinganza will be Jimmy Piba Thidan Chain Thidan Nia Tan and Lushin Tata Mama Lipoli Dalebe Tazi Chimbari Sude a bang your Taushu Yavari Dutia the Chet Tinganza and Nega Bali Suroga Kuroshine Titribu Balu the Lelu Milare Kajalushin Diniama King Crido Babio the Le Suraha Luha Ti Mwepaji Makanya Lushin Payagu Mean Tuyamam Hopulu Pure Habari Diniama Niko de Muska A Titapan Mwepajingu A Tuyatan Mwepajin Sude Mapianine de Yagu Sinza me the Kebari Sulodagaro A me won't have Bian Wibi Bian Tuyam Sude ဒီအသွေးသားမွေးဖွားခြင်းဟာဒါကတော့မဖြစ်နိုင်တဲ့ဟာကိုနီကိုဒီမုစာတွားပြီးအဲ့လိုစဉ်းစားမိတယ်သခင်ယေရှုဆိုလိုတာတော့အဲ့ဒါမဟုတ်ဘူးသခင်ယေရှုပြောတဲ့အသက်တပံမွေးဖွားခြင်းဆိုတာဝိညာဉ်တော်၌မွေးဖွားခြင်းကိုဆိုလိုတာဖြစ်တယ်ကျွန်တော်တို့တတွေ့ဆွေးကြောခြင်းဆက်ကရမန့်တူပါဝင်ခရစ်မတ်အပြင်ဆက်ကရမန့်တူနဲ့ပါဝင်ဆက်ကရမန့်တူများအားလုံးကနေ ကျွန်တော်ဝိညာဉ်တော်ရဲ့အသိမွေးဖွားခြင်းကျေးဇူးတော်ကိုကျွန်တော်တို့ခံစားကြရပါတယ်ကျွန်တော်တို့ခရစ်မတ်အားပေးခြင်းခံတဲ့အခါကျတော့ဝိညာဉ်တော်ရဲ့ကျေးဇူးတော်ခုနှစ်ပါးကိုရရှိခံစားကြတယ်ကျွန်တော်တို့သွန်သင်ခြင်းခံရပါတယ်ပရဟိတွေလဲဆိုတော့ကနံပါတ် 1 ဉာဏ်ပေးတာခြင်းအကျဉ်းယူတတ်ခြင်းနံပါတ်၄အင်အားတတ်တိခွန်အားတတ်တိနံပါတ်၅သိမြင်တတ်ခြင်းနံပါတ်၆ဖယားတရားကြည်ညိုခြင်းနံပါတ်၇ဖယားသခင်ကိုကြောက်ရွံ့ခြင်းဒီကျေးဇူးတော်တွေဟာခရစ်မတ်အားပေးခြင်းမင်္ဂလာကိုခံယူတဲ့အခါမှာတဖူးပေါ်စီနဲ့လင်းကျန်ခံရတဲ့အခါမှာဝိညာဉ်တော်ရဲ့ကျေးဇူးတော်ခုနှစ်ပါးကို ရရှိပြီဖြစ်တယ်ဒါကြောင့်ဝိညာဉ်တော်၌လည်းပဲမွေးဖွားခြင်းခံခဲ့ရပြီးသားဖြစ်သွားပါလေတခုတည်းရှိတာကတော့ဆက်ကရမန့်တူးများကိုမခံယူမီဆက်ကရမန့်တူးအကြောင်းကိုကောင်းကောင်းမွန်စွာသိရှိပြီးတော့နောက်ထိုက်တန်စွာခံယူကြဖို့တော့အင်မတန်အရေးကြီးပါဒါကြောင့်ဘုရားစကားသင်ခြင်းဆိုတာအင်မတန်အရေးကြီးပါတယ်အယူဝါဒသင်ကြားခြင်း အထူးသဖြင့်ခရစ်မတ်အားပေးခြင်းဆက်ကရမန့်တူခံယူတဲ့အခါမှာဝိညာဉ်တော်ရဲ့ကျေးဇူးတော်ခုနှစ်ပါးကိုခံယူရရှိကြပါတယ်ဆက်ကရမန့်တူများကိုထိုက်တန်စွာခံယူနိုင်ကြဖို့အတွက်ကျွန်တော်တို့မိမိကိုအကောင်းဆုံးပြင်ဆင်သွားဖို့ဆိုတာလည်းအရေးကြီးတယ်ဆိုတာသတိပေးပါတယ်တတိယအချက်အနေနဲ့တန်ရှင်သောဝိညာဉ်တော်တကူတော်ဖြင့်အသက်တပံမွေးဖွားခံခြင်းဆိုတာ ဘာကိုဆိုလိုတာလဲရောမဩဝါဒစာခန်းကြီး6ခန်းငယ်4အခန်းကြီးအခန်းကြီး8အခန်းငယ်37နဲ့37မှာတန်ပေါ်လူရေးထားသလိုဘုရားသခင်ရဲ့အသက်တပံဆက်သွယ်ပေါင်းစပ်ခြင်းပဲဖြစ်တယ်ဒီဘဝကိုဒီအသက်တာအသက်ကိုရရှိဖို့ဆိုရင်ခရစ်တော် ဆေကျော်ခြင်းခံပြီးဒီတန်ရှင်တော်ဝိညာဉ်တော်ရဲ့ကျေးဇူးတော်များကိုလက်ခံရရှိခြင်းမှရရှိလာခြင်းဖြစ်ပါတယ်ဒီတသက်တာတရားဖြင့်ဝမ်းမြောက်ခြင်းပျော်ရွှင်ခြင်းကိုရရှိစေတဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကိုဘုရားသခင်ရရှိစေခြင်းနဲ့ဆန္ဒနဲ့ပျော်ခြင်းပဲဖြစ်ပါတယ်ဝမ်းမြောက်ခြင်းပျော်ရွှင်ခြင်း လောကမှာဒုက္ခတုခတွေကားတိုင်းအများရန်ရှိတဲ့အခါကျတော့ကားတိုင်းရှိပင်ရှိညာတို့လေဒုက္ခရှိပင်ရှိညာတို့လေဝမ်းမြောက်ခြင်းပျော်ရွှင်ခြင်းရှိနိုင်တယ်ဝိညာဉ်တော်ကျေးဇူးတော်ရရှိလို့ရှိရင်ဒါကြောင့်ဝိညာဉ်တော်ကျေးဇူးတော်သည်အရေးကြီးတယ်ဆိုတာပြောခြင်းဖြစ်ပါတယ်ဘုရားသခင်ပြည့်ညတ်တော်များကိုလက်ခံလိုက်နာကျင့်ဆောက်တည်တဲ့သူတွေဟာဘုရားသခင်ရဲ့နိုင်ငံတော်သားများဖြစ်တယ်လို့ အသိမွေးဖွားခံရကြရတဲ့သူတွေဖြစ်ပါတယ်အဲ့ဒီလူတွေဟာဖျားသခင်ရဲ့ငြိမ်းချမ်းငြိမ်သက်ခြင်းပျော်ရွှင်ခြင်းကိုရရှိကြမယ်ဖျားခင်ရဲ့နိုင်ငံတော်သူနိုင်ငံတော်သားများဖြစ်ကြပါဒါကြောင့်ဖျားသခင်ရဲ့ပြည့်ညတ်တော်များကိုလိုက်နာပြည်တော်ဖျားသခင်နဲ့အသိမွေးဖွားခြင်းကိုခံရလေအောင်အတွက်ဖျားရဲ့ဒီနိုင်ငံတော်သူနိုင်ငံတော်သားများ အဖြစ်နော်ပြည်ပြင်းစွာဖြစ်အောင်ကြိုးစားကြပါစို့လို့အားလုံးကိုတိုက်တွန်းပါတယ်ဖျားသခင်သင်တို့တဦးစီကိုကောင်းချီးပေးပါစေ